ဆိုတော့ရှင်ပါခင်ပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့မှာကုံဆုံးသွားတဲ့သတင်းပတ်အတွင်းចောင်းသားခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးနဲ့ကိုထေးကျွယ်တို့၃ဦးကိုသက်ဆိုင်ရာအာဏာပိုင်တွေကလာပြီးတော့ခေါ်ဆောင်သွားတယ်။အဲဒီနောက်တခါစနေနေ့မှာ88မျိုးဆက်တဲ့ကျောင်းသားတွေကပဲခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းစေရနဲ့ကိုပြုံးချိုတို့ကိုထပ်မံပြီးခေါ်ဆောင်သွားတယ်ဆိုတဲ့သတင်းတွေကိုကျွန်တော်တို့အခုစကားဝိုင်းမှာဆွေးနွေးသွားမှာဖြစ်ပါတယ်။ဒီနေ့အတွက်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့88အရေးတော်ပုံကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမိုးသီးစွန်၊ဒါအပြင်အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့လူပောင်သစ်ပါတီနိုင်ငံရေးကျင်းသားဟောင်းကိုဝင်းမြင့်နိုင်နဲ့ထိုင်းနိုင်ငံမှာရှိနေတဲ့ RFA ဝိုင်းတော်သားဦးမင်းစင်တို့ဖြစ်ကြပါလေ။အခုပြီးခဲ့တဲ့ဒီရက်ပိုင်းအတွင်းမှာ88မျိုးဆက်တဲ့ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုတိုင်ကိုကိုကြီးနဲ့ကိုထွေးကျယ်တို့၃ဦးကိုအာဏာပိုင်တွေကဘာအကြောင်းကြောင့်မှမသိဘဲနဲ့နေအိမ်ကနေပြီးတော့လာပြီးတော့ခေါ်သွားခဲ့တယ်။ပြီးတော့ညဘက်ပိုင်းပြန်မလွှတ်တော့ဘဲနဲ့မနေ့ကြတော့မှသူတို့အတွက်အဝတ်အစားတစ်စုံစီနဲ့ဒီသဘောတန်တို့သွားတဲ့ဆီကိုစတဲ့ဒီဟိုလိုအပ်မဲ့ပစ္စည်းတွေကိုဟိုပြင်ဆင်ထားပေးပါဆိုပြီးတော့လာယူသွားကြတယ်။ဘာမှန်းလည်းမသိရဘူး၊ဘယ်မှာထားမှလည်းမသိရဘူး။အဲ့လိုအခြေအနေတွေဖြစ်လာတဲ့အချိန်မှာ88မျိုးစစ်ကျောင်းသားတွေအဖွဲ့ကပဲခေါင်းဆောင်တယောက်ဖြစ်တဲ့ကိုမင်းစရာကကိုမင်းကိုနိုင်တို့၃ယောက်ကိုအမြန်ဆုံးပြန်ပြီးတော့လွှတ်ပေးဖို့လို့နာဖာအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ပြည်ထရေးဝန်ကြီးဗိုလ်ချုပ်မောင်ဦးတို့စီကိုပေးစာတစ်စောင်ပေးပို့ခဲ့တယ်ဆိုတာလည်းပဲကြားရပါတယ်။အဲ့ဒီလိုပေးစာပို့လိုက်ပြီးတဲ့နောက်တစ်နေ့ဒီစနေနေ့မနေ့စောစောမှာကိုမင်းစရာကိုသက်ဆိုင်ရာကလာရောက်ခေါ်ဆောင်သွားတာဖြစ်ပါတယ်။အဲမရှိမနှောင်းမှာပဲတခါနောက်ထပ်ခေါင်းဆောင်တယောက်ဖြစ်တဲ့ကိုပြုံးချိုကိုလည်းပဲလာပြီးတော့ခေါ်သွားကြတယ်လို့သိရပါတယ်။အဲ့တော့ဒီအကြောင်းတွေကိုဒီထိုင်းနိုင်ငံဘန်ကောက်ကနေပြီးတော့တစ်ချိန်လုံးထောက်လှမ်းနေတဲ့ကျွန်တော်တို့ RFA ဝိုင်းတော်သားကိုမင်းစင်ကဥစွာပထမသုံးသပြပါလားခင်ဗျဘယ်လိုအခြေအနေတွေဖြစ်နေပါလဲ
ဟုတ်ကဲ့ဥက္ကမောင်ကြီးဒီလိုပါကျွန်တော်တို့နောက်ဆုံးပေါ့လေအခုကျွန်တော်ဒီစကားဝိုင်းမစခင်နံပါတ်15မိနစ်လောက်ကပေါ့ကျွန်တော်စနေနေ့ဗမာစံတော်ညနေဆိုစနေနေ့ည10:45လောက်ပေါ့လေအဲ့လောက်အချိန်ထိမှာကျွန်တော်ဒီကြမ်းရှိနေတဲ့ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ဒီကိုမြအေးတို့ကိုဂျင်မီတို့နဲ့ကျွန်တော်စကားပြောခဲ့ပါတယ်အဲသူတို့နဲ့မစတဲ့ခင်ကစကားပြောတဲ့အခါမှာသူတို့အားလုံးကတော့လက်ရှိအချိန်မှာတော့အဖမ်းစီမရှိသေးဘူးအချိန်ရအေးစစ်စစ်ပဲနေကင်းပိုင်းတော့ကတော့ကိုမြရဲ့အင်ကိုလာပြီးတော့ကိုမြအေးနဲ့တွေ့ကျင်တယ်ဆိုပြီးတော့ချင်းဆိုခဲ့တာရှိတယ်အဲတကယ်တကယ်မှာတော့လာပြီးတော့ဖမ်းတာခေါ်တာမျိုးတော့မရှိသေးဘူးလို့သူတို့ကပြောကြပါတယ်အခုဒီလောက်ကဒီကိုမင်းကိုနိုင်တို့ကနေစပြီးတော့ပေါ့လေအခုကိုပြုံးချိုတို့ကိုမင်းစရာတို့နောက်ကျွန်တော် NLD ကဒီချင်းနိုင်ဥက္ကဋ္ဌဟောင်းပေါ့လေအာဦးမြင့်ကြီးပေါ့သူတို့ရဲ့အကုံလုံးကိုဖမ်းစီတဲ့ကိစ္စတွေမှာအတိတ်ကဟာအမျိုးသားညီလာခံနဲ့ပတ်သက်တယ်လို့ဒါအများစုကတုံ့တက်ကြပါတယ်။အမျိုးသားညီလာခံကိုဟိုလာဒီသူဒီနှောက်ရက်တဲ့လူများမှကာကွယ်လေးဥပဒေပါတယ်။အဲ့ဒါဒီ9096ပေါ့လေအမေမှအဲ့အဲ့ဒီဥပဒေကိုသူတို့တွေကိုလက်မှတ်ထိုးခိုင်းတယ်။သူတို့တွေကဒါကိုမထိုးရတော့မှသူတို့သဘောထားတွေကိုယူပြီးတော့ဟိုလာဒီကျမနာနေပြီးတော့ကိုပို့တယ်။အဲ့ဒီကမှတစ်ဆင့်သဘောထားကိုစောင့်ယူနေတယ်။ပြီးတော့မှသူတို့ကိုပြန်လွတ်မလွတ်ဆုံးဖြတ်မယ်ဆိုပြီးတော့ဟိုလာအာနာပိုင်တွေကစုထားပါတယ်။ဒါနဲ့ဖြစ်နေတာကအခုဖမ်းဆီးတဲ့ကိစ္စတွေမှာဒီအာဏာပိုင်တွေကမလိမ့်တပတ်လုပ်တဲ့သဘောမျိုးတွေကျွန်တော်တို့တွေ့ရပါတယ်။အဲသူတို့တွေကလာခေါ်တဲ့အခါမှာဒါဖမ်းတာမဟုတ်ပါဘူး။လူကြီးတွေကတွေ့ကျင်လို့ပါလို့ပြောပြီးခေါ်သွားပေမဲ့တကယ်တကယ်မှာကျတော့ဟလာဒီကျွန်တော်တို့ဖမ်းတဲ့သဘောမျိုးပဲဖြစ်နေပါတယ်။အဲဒါကိုဒီကနေ့ဒီ88မျိုးဆက်ကျောင်းသားတွေရဲ့ပညာချက်မှလည်းဒါကိုသူဖွင့်ချထားပါတယ်။အခုဖြစ်နေတဲ့ကိစ္စတွေဟာလူကြီးတွေကလာခေါ်တာပါတွေ့ဆုံကျင်လို့ပါဆိုတာတွေဟာလုံးဝမဟုတ်ဘူး။ဒါဟာဖမ်းဆီးတာပဲဖြစ်တယ်လို့ဒီကနေ့ဒီ88ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမြအေးတို့ကိုဂျင်မီတို့ကကျွန်တော်တို့လာလေးနဲ့ထောက်ပြပြောပါတယ်။ဒါဥပဒေလည်းလို့ဖြစ်နေတယ်လို့လည်းသူကထောက်ပြပါတယ်။နောက်တစ်ခါစာမန်အရသားတွေကဒီနိုင်ငံရေးအတိုင်းအဝိုင်းတွေကတချို့ကိုကျွန်တော်စကားပြောတဲ့အခါမှာအများစုကအခုလိုကျောင်းသားကောင်းဆောင်တွေကိုဖမ်းဆီးတဲ့ပုံမှာအမတမစိတ်အနှောက်အယှက်ဖြစ်တယ်လို့ပဲသူတို့တိုင်းပြည်မှာမတိမငင်ဖြစ်လာမှာလို့စိတ်ပူနေကြတာတွေ့ရပါတယ်။ဒီ2005ခုနှစ်ကပေါ့လေဒီကိုအွန်လိုင်းဝင်ဆိုတာ NLD လူငယ်ဖွဲ့မှတယောက်ရှိပါတယ်။သူတည်သွားတော့ကသူရဲ့လောက်ခမဖြစ်တဲ့ကိုရွှေကျိုးဆိုရှိပါတယ်။ကိုရွှေကျိုးကိုကျွန်တော်ဒီနေ့မေးကြည့်တဲ့ခါမှလည်းကိုရွှေကျိုးကဘာပြောလဲဆိုတော့သူစိတ်မကောင်းဘူးတဲ့ဒီကိုအွန်လိုင်းဝင်းတုန်းကလည်းခဏဆိုပြီးတော့ခေါ်သွားတာအလောင်းတော်ပြန်မရဘူးအသက်ခံလိုက်ရတယ်လို့သူပြောပါတယ်။ဒါကြောင့်မို့ဒီကိုမင်းကနလူပေါဝင်ပေါ့လေလူငယ်တွေကခဏဆိုပြီးခေါ်သွားတဲ့တိစားတွေမှလည်းအခုချိန်ထိဘာမှမစားရဘူးတဲ့ကြောင့်မို့သူအမတမစိတ်ပူတယ်ဆိုပြီးပြောပါတယ်။အခုလိုကျောင်းသားကောင်းဆောင်တွေနဲ့ပတ်သက်ပြီးတော့လေစံနာရက်သားတွေကနိုင်ငံရေးအတိုင်းအဝိုင်းတွေကပူပန်နေရကိုအာဏာပိုင်များနေတာလေးနဲ့ထားပြီးထည့်စမ်းသင့်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အဲ့တော့ဒီညမှာခုနကတော့ကိုမင်းစင်ပြောပြသွားသလိုပေါ့လေဒီအမျိုးသားညီလာခံကိုကာကွယ်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့တရှိချောင်းလက်မှတ်ရေးထိုးခိုင်းနေဆိုတော့ ဒီကိုမင်းကိုနိုင်တို့ကဒီအမျိုးသားညီလာခံကိုဖျက်လို့ဖျက်စီးလောက်မှာကိုစိုးရိမ်နေတယ်ဆိုတဲ့သဘောလားဘာဖြစ်လို့ဒီလိုဒီဥပဒေကိုလက်မှတ်ရေးထိုးခိုင်းတာလဲဆိုတာစဉ်းစားစရာတခုဖြစ်မလာဘူးလားခင်ဗျ
ဟုတ်ပါတယ်ခင်ဗျာအဲ့ဒီစနေပတ်သက်ပြီးတော့လေကျွန်တော်ကိုဂျင်မီတို့ကိုမြာအေးတို့ကိုအံ့ပွဲကျော်တို့ပေါ့လေဒီ68မျိုးဆက်ចောင်းသားခေါင်းဆောင်တွေကိုကျွန်တော်မေးကြည့်တဲ့အခါမှာသူတို့အကုန်လုံးကဒီ68မျိုးဆက်ចောင်းသားခေါင်းဆောင်တွေဟာအမျိုးသားညီလာခံကိုပျက်စီးရပျက်စီးကြောင်းတစ်ခါမှမပြောခဲ့ဘူးဒါအမျိုးသားညီလာခံကိုဟလာဟိုချက်မဲ့စီးမဆွဲတုတ်ရှားမှုတွေအစီအစဉ်တွေသူမလုပ်ဘူးဒါပေမဲ့အာနာပိုင်တွေကအမျိုးသားညီလာခံဆိုတဲ့အကြောင်းပြချက်နဲ့သူတို့အခုလိုခေါ်သွားတာအပြင်တဘာဝမကြဘူးအချိန်တည်းမှာပဲအာနာပိုင်တွေကစေတနာကိုစပြီးတော့မြင်းမွေးသလိုဖြစ်နေလို့သူတို့ကတန်မြတ်ဝင်ကြပါတယ်ဒါကြောင့်မို့လို့အမျိုးသားညီလာခံဆိုပြီးအကြံပေးတဲ့ခေါ်သွားတာဟာဒီတောင်းသားကောင်းဆောင်တွေတော့ချက်ပြောနေတယ်အမျိုးသားညီလာစီဟာဒီတိုင်းပြည်မှာပြည်နယ်သိမြင်ရေးကိစ္စတွေနဲ့မစီလျော်ဘဲနဲ့တောင်းသားကောင်းဆောင်တွေကိုတမင်အကြောင်းရှာပြီးတော့ဖမ်းတယ်လို့သူတို့ကယူဆကြပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့အခုလို့ဒီ68မျိုးဆက်တောင်းသားကောင်းဆောင်တွေကိုဖမ်းဆီးထားတယ်ဟိုဖမ်းဆီးတယ်လို့ပဲကျွန်တော်ပြောရမှာပေါ့လေအခုလို့ဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်ပြီးတော့ဒီ68နော်တောင်းသားကောင်းဆောင်တယောက်ဖြစ်တဲ့ကိုမိုးသီဆောင်အနေနဲ့ကြတော့ကောလက်ရှိအခြေအနေတွေပေါ်မှာဘယ်လိုများသုံးသပ်လို့ရလဲခင်ဗျ။ဘာဖြစ်လို့များဒီ68မျိုးဆက်ចောင်းသားခေါင်းဆောင်တွေကိုအခုလိုဖမ်းဆီးထိန်းသိမ်းထားတယ်လို့ယူဆမိပါလဲခင်ဗျ။ဟ
ုတ်ကဲ့ဟိုကျွန်တော်ယူဆတာတော့လေအခုကစစ်စိုးရအနေနဲ့ကဒီနိုင်ငံရေးသူတို့စထားတဲ့ဒီဇက်သိမ်းပိုင်းကိုတော့ရောက်လာပြီလို့ကျွန်တော်မြင်တယ်။အဲ့တော့ဇက်သိမ်းပိုင်းဆိုတာကသူတို့ promise လုပ်ထားတာရှိတယ်လေ။စစ်စိုးရအနေနဲ့သူကတိပြုထားတဲ့အဲဒီမိုကရေစီပြည်ပြောင်းလဲတွေလောက်ပါတော့မယ်ဆိုတော့အချိန်ကတဖြည်းဖြည်းစွဲလာတာအခုကရောက်လာပြီကြအဲ့တော့ချင်းချင်းပြောရမယ်ဆိုရင်အမျိုးသားညီလာခံကိုလည်းသူအဆုံးသတ်ရတော့မယ်တခါတော့အင်တာဗျူးတစ်ခုမှကျွန်တော်ပြောဘူးတယ်စလုံးခဲ့တဲ့နှစ်နှစ်သုံးနှစ်စစိုးရကိုနိုင်ကဒီအမျိုးသားညီလာခံပြီးမှကိုသူစိုးရိမ်နေတယ်ဘာဖြစ်လို့လဲဆိုတော့အမျိုးသားညီလာခံပြီးခြေကံဥပဒေကိုရေးဆွဲရမယ်ခြေကံဥပဒေထဲမှာတက်မလို့စီဦးစီးချုပ်ကအသက်60အားထားရမယ်အဲ့တော့သူတို့ကသောအာနာကိုမလွတ်ကျင်ဘူးအခြေခံတွေကရေးဆွဲလိုက်မယ်ဆိုလို့ရှိရင်သူတို့ကသူတို့ level ကျိုးကွင်းဆွတ်တယ်လို့လည်းဖြစ်နိုင်တယ်။ဒါကြောင့်မို့အချိန်တစ်ဖြည်းဖြည်းဆွဲလာတယ်။သူတို့စိတ်ကြိုက်ရလောက်တဲ့အဲစီဝီစီချုပ်တယောက်ကျိုးဆွဲလို့ရတဲ့တယောက်ရှိလာတော့မှသူတို့ကအရသာပုံစံကိုပြောင်းပြီးအာနာကိုကင်ဖို့တစ်ဆင့်ကြိုးစားရအောင်မယ်။အဲ့တော့ဒီအခြေအနေကိုသူတို့ဟောညင်ညင်တာတာအပြောင်းလဲဖြစ်နိုင်တဲ့အနေထားရှိမလားမရှိဘူးလားဆိုတော့သူတို့ကသူတို့ယုံကြည်မှုမရှိဘူး။အဲ့တော့အမျိုးသားညီလာခံကိုအဲ့ဒါဒါရှင်းတယ်အပြည်ထဲမှာရှိတဲ့နိုင်ငံရေးအင်အားစုတွေကလည်းလက်မခံဘူးနောက်တစ်ခုကပြည်သူလူထုကလည်းလက်မခံဘူးဒါအတူအောင်မျိုးသားညီလာခံအခြေခံဥပဒေကလည်းဒီစစ်စိုးရအာဏာတည်မြဲရေးအတွက်ဆွဲထားတဲ့အခြေခံဥပဒေဆိုအားလုံးကသဘောပေါက်တယ်စစ်စိုးရလည်းသဘောပေါက်တယ်အဲ့တော့ဒီနေ့ဒီအချိန်ကာလကတော့ဖြင့်နောက်ဆုံးကျွန်တော်တို့ဇက်သိန်းကန်းကိုရောက်လာကြပြီမလွဲမသွေအဲ့တော့စပြီးတော့ဟိုသူတို့အနေနဲ့ဟိုပြင်ဆင်လာတယ်ရွှေ့လာတာပဲဖြစ်တယ်အဲ့တော့ចောင်းသားကောင်းဆောင်တွေကိုခေါ်တယ်မျိုးသားညီလာခံကိုထောက်ခံဆိုပြီးပြောတာတွေရှိလာတယ်သောသောသောအနေနဲ့ကအမျိုးသားညီလာခံပေါ်ဆိုတာတဲ့ဒီနေ့ပြဿနာကအမျိုးသားပြန်လည်ရင်ကြားစီတော်အောင်ဆန်းစုကြည်လက်ဒီကျွန်တော်တို့အမျိုးသားဒီမိုကရေစီသွေးဆုံဆွေးနွေးရေးပဲဒါဒီနေ့သွားမယ်ဒီမိုကရေစီလမ်းကြောင်းမှန်အရာပဲအဲ့အရာတွေကိုကြော်ပြီးတော့ဟလာအမျိုးသားညီလာခံကိုကျွန်တော်တို့ဟိုဟာပြီးအောင်လုပ်မယ်အခြေခံဥပဒေကိုတစ်ဖက်သက်ရေးဆွဲမယ်ဆိုရင်မလိုလားတဲ့စိုးတိုးတွေကိုရင်ဆိုင်လာမှာပဲအခုចောင်းသားတွေကိုဖမ်းလိုက်ုံနဲ့ဒီနေ့ပြဿနာပြီးမှဆိုမပြီးဘူးတကယ်တမ်းအခုចောင်းသားတွေကိုဖမ်းလိုက်တယ်ဆိုတာတကယ်ကစစ်စိုးရအနေနဲ့ထွန်တုံးကိုမျိုးရဲမွေးလို့ပြစ်မှာပဲ။ဘာဖြစ်လို့ဒါကြီးကိုမထွေးနိုင်မှအန်နဲ့ရှင်းမယ်။နိုင်ငံတကာလည်းကြည့်မနေဘူး။အခုဗမာကိစ္စကမြို့သားကျွန်တော်တို့ကုလသမဂ္ဂလုံခြုံရေးကောင်စီဆင့်ချီရောက်နေပြီ။ဒီတိုင်းကူတာဆက်ပြီးတော့သင်္ကန်းတော်တော်လုံနေမယ်ဆိုရင်ပြဿနာတွေကပိုပြီးကြီးလာတော့မယ်။ကျွန်တော်တို့ရှစ်လေးလုံးဒုတိယပိုင်းလို့ကျွန်တော်ပြောခြင်းနဲ့အဲ့ဒီအရေးအယောင်တွေကျွန်တော်မြင်နေရပြီ။ကျွန်တော်တို့68ကျွန်တော်တို့ part 2ပေါ့နော်။အဲ့ဒါလာနေပြီလို့ကျွန်တော်မြင်နေ
။ဟုတ်ကဲ့။အခုကိုမိုးသီးစွန်သုံးသက်ကျင်းပြသွားတာတွေနဲ့ရန်ကုန်မြို့မှာကိုမင်းကိုနိုင်တို့ចောင်းသားកောင်းဆောင်တွေ9ယောက်အခုအထင်းထင်းခံလဲရတဲ့ကိစ္စတွေအပေါ်မှာပေါ့နိုင်ငံရေးပါတီဝင်တယောက်လည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းတယောက်လည်းဖြစ်ခဲ့တဲ့ကိုဝင်းမြင့်နိုင်အနေနဲ့ရောဘယ်လိုများသုံးသပ်မိပါလဲခင်ဗျဟ
ုတ်ကဲ့ဒီသတင်းတွေကိုကြားကြားချင်းကျွန်တော်ပြီးခဲ့တဲ့ဟို89ခုနှစ်ကိုကျွန်တော်ချက်ချင်းပြန်ရောက်သွားတယ်ဗျဘာကြောင့်လဲဆိုတော့89ခုနှစ်တုန်းကကျွန်တော်တို့ရန်ကုန်မှာရှိနေတဲ့အချိန်မှာဟိုကိုမင်းကိုနိုင်ဖန်းခံရတာမျိုးပြီးတော့ကိုကိုကြီးကိုဆက်ဆွဲတယ်ဗျာနောက်ကိုအောင်နေတို့ကိုဆက်ဖမ်းတယ်စသဖြင့်ပေါ့နောက်ကိုမိုးသီးကိုလိုက်ဖမ်းတော့ကိုမိုးသီးထွက်သွားရတယ်89ခုနှစ်မှာ88အဲရှစ်လေးလုံးလှုပ်ရှားမှုအပြီး89နှစ်စာမိုင်းမှာကြုံရတဲ့အခြေအနေကိုကျွန်တော်ချက်ချင်းပြန်ရောက်သွားတယ်ခုနကိုမိုးသီးပြောသလို88ဒုတိယပိုင်းဆိုတာမျိုးလိုပဲအခုလောလောဆယ်တော့89ကိုတော့ပြန်ရောက်သွားတာပဲဗျာ88ကိုပြန်ရောက်ဖို့တော့နည်းနည်းလေးပဲကြံတော့တယ်လေဆိုတော့နိုင်ငံရေးလမ်းကြောင်းရကြည့်မယ်ဆိုရင်တော့ဟိုလုံးကအပြက်ရှင်းတာကတော့အဲကြားပြအစိုးရကိုကျွန်တော်တို့ចောင်းသားကောင်းဆောင်တွေကပြောနေတဲ့အချိန်မှာចောင်းသားကောင်းဆောင်အားလုံးကိုရှင်းတယ်နိုင်ငံရေးလမ်းကြောင်းအရကြားပြအစိုးရတောင်းဆိုမှုတွေကိုအပြတ်ရှင်းတယ်ဗျာအဲဒီကောင်ကတော့ အခုကိုမင်းကိုနိုင်တို့လွတ်လာပြီးကလေးကအင်မတန်သိမ်မွေ့တဲ့လမ်းကြောင်းနဲ့အင်မတန်အားပြင်းတဲ့လမ်းကြောင်းကပါလဲဆိုတော့ဒီအမျိုးသားပြန်လဲရင်ညာစီရေးဆိုတဲ့လမ်းကြောင်းပဲဗျ။ကိုတစ်ချိန်တုန်းကကျွန်တော်တို့ကျောင်းသားကောင်းဆောင်တွေအားလုံးကလူလူနဲ့တသားတည်းဖြစ်ခဲ့ပြီးတော့ရှင်လေးတို့နှုတ်ရှားမှုကြီးကိုအောင်မြင်အောင်လုပ်နိုင်ခဲ့တယ်။အဲဒီနေ့ကာလဒုတိယပိုင်းမှာကိုမင်းကိုနိုင်တို့ပြန်လွတ်လာပြီးတဲ့နောက်ပိုင်းမှာကျောင်းသားကောင်းဆောင်တွေအားလုံးကအလံတစ်ချောင်းအောက်မှာ88မျိုးဆက်ဆိုတဲ့အလံတစ်ချောင်းအောက်မှာအားလုံးမတိုင်ပင်မဲ့စုစည်းနေကြတယ်လေ။သူစည်းနေကြပြီးအမျိုးသားပြန်လဲရင်ညာစီရေးဆိုတဲ့လမ်းကြောင်းကဟိုတစ်ချိန်တုန်းကနဲ့မတူတာကတိုင်းရင်းသားကောင်းဆောင်တွေတိုင်းရင်းသားပါတီတွေနိုင်ငံရေးပါတီကြီးတွေနိုင်ငံရေးကောင်းဆောင်အမျိုးသားကောင်းဆောင်တွေစသဖြင့်အားလုံးနဲ့ကျောင်းသားကောင်းဆောင်တွေနဲ့ဆက်ဆက်တော်မယ်အနေအထားကိုရောက်လာပြီဗျာပြီးတော့အခုချိန်မှာပြည်တွင်းပြည်ပအားလုံးထောင်ထဲမှာရှိတဲ့ကျင်းသားတွေရောအားလုံးကဒီအမျိုးသားပြန်လဲရင်ညာစီရေးဆိုတဲ့လမ်းကြောင်းတစ်ခုပေါ်မှာအားလုံးကစုံမှတ်တစ်ခုအဖြစ်ရောက်လာဒါကတစ်ဖက်ကအမျိုးသားညီလာခံနဲ့တိုင်ဖြစ်တယ်ဗျ။အဲဒီကကြတော့နဝတ္တကသူတို့ကနိုင်ငံတကာကိုသူတို့ပြယုတ်သူတို့အသက်ကဒီအမျိုးသားညီလာခံသူတို့ဘန်းပြနေတဲ့နိုင်ငံကြီးအသက်ကဒါလေးပဲရှိတာ။နောက်တစ်ဖက်ကကိုမင်းမို့နိုင်တို့တက်လာတဲ့ဒီညီညွတ်ရေးနဲ့မျိုးသားပြန်လဲညီညာစီရေးဆိုတဲ့လမ်းကြောင်းကအားလုံးပါမဲ့လမ်းကြောင်းတော်ရဲကလူအဝေးရောက်လူနိုင်ငံတကာရောက်လူတွေထောင်ထဲကလူတွေအားလုံးပါမဲ့လမ်းကြောင်းဖြစ်လာတဲ့အခါကျတော့ဒီတချီမှာသူတို့ကဒါအပြတ်ရှင်းတာပဲဗျမျိုးသားပြန်လဲညီညာစီရေးဆိုတဲ့လမ်းကြောင်းကိုအပြတ်ရှင်းတာပဲပြီးတော့ဒီဟိုတစ်ချိန်ကနဲ့မတူတဲ့ចောင်းသားကောင်းဆောင်တွေရဲ့ဒီចောင်းသားလှုပ်ရှားမှုចောင်းသားနိုင်ငံရေးတက်တက်မဟုတ်တော့တဲ့အမျိုးသားနိုင်ငံရေးကနေဒီလူလူနဲ့လူလူကောင်းဆောင်တွေနဲ့ပေါင်းဆက်တော်မယ်ចောင်းသားကောင်းဆောင်တွေကနေလူလူကောင်းဆောင်တွေဖြစ်လာတော့မယ်အခြေအနေကိုသူတို့အပြတ်ရှင်းတာပဲလို့ကျွန်တော်မြင်တယ်ဗ
ျဟုတ်ကဲ့အခုဒီចောင်းသားကောင်းဆောင်တွေကိုဖမ်းနေဆိုတဲ့အချိန်မှာပေါ့လေဒီအမေရိကန်ပြည်တော်စုမှာတော့တောက်ကြနေပေါ့မြန်မာနိုင်ငံမှာတော့စနေနေ့လင်းရကြီးချိန်ပေါ့ဒီအချိန်မှာကုလသမဂ္ဂကလုံခြုံရေးကောင်စီမှာလည်းပဲမြန်မာနိုင်ငံရေးကိုပထမဦးဆုံးအချိန်ဖြစ်နေအခုစတင်ပြီးတော့သူတို့ဆွေးနွေးကြတယ်အဲ့ဒီအခါမှာအမေရိကန်သံအမတ်ကြီးကအခုလိုចောင်းသားကောင်းဆောင်တွေကိုအကြောင်းတစုံတရာမပြဘဲနဲ့ခေါ်သွားတဲ့ကိစ္စဟာလည်းပဲအင်မတန်မတ်ကိုစိတ်နှောက်ရဖြစ်စရာကောင်းတယ်ဒါဆိုလို့ရှိရင်မြန်မာဒီမိုကရေစီရေးအမျိုးသားပြန်လေတင့်မြတ်ရေးဒီမိုကရေစီလမ်းမြမြေပုံကိုအကောင့်ထဲပို့ရေးစတဲ့မူရင်းနဲ့လည်းပဲစန့်ညင်နေတယ်ဆိုပြီးတော့လည်းပဲကျင်းပြသွားတာတွေလည်းပဲကြားရပါတယ်ဒီမြန်မာနိုင်ငံစစ်အစိုးရဟာကို့ပြည်တွင်းရေးကိုတည်ငြိမ်ရင်ဖြစ်အောင်မလုပ်နိုင်တဲ့အတွက်ကြောင့်မလို့ဘေးပတ်ဝန်းကျင်နိုင်ငံတွေကိုပါတည်ငြိမ်မှုပြတ်ပြားစေတယ်နောက်ပြီးတော့ဒီအခုမြန်မာနိုင်ငံမှာမိမိရဲ့ဟလာနိုင်ငံရေးခံယူချက်ကြောင့်မလို့ပြောကြဆိုကြလှုပ်ရှားကြတဲ့လူတွေကိုဒီဖန်စီထိမ့်သိမ်းထားတာတွေကိုအများဆုံးလွှတ်ပေးဖို့လို့ဖိအားပေးဖို့လိုတယ်စသဖြင့်မြန်မာနိုင်ငံရေးကိုတော်တော်ကိုပြင်းပြင်းထန်ထန်သူပြောနေတဲ့အချိန်လည်းပဲဖြစ်တယ်ဒီတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးကိုသွင်းရတော့မယ်လို့ပြီးခဲ့တဲ့ဟိုသတင်းပတ်တွေကသတင်းစထွက်လာပြီးကမြန်မာအစိုးရလည်းပဲနားပါဆေးဆိုးရကကန့်ကွက်ခဲ့တယ်ဒါအပြင်အခုဒီလိုဖြစ်နေတဲ့အချိန်မှာအခုចောင်းသားကောင်းဆောင်တွေကိုဒီလိုဖန်စီလိုက်တယ်ဆိုတော့ဒီကုလသမဂ္ဂကဘာလို့လို့တို့ခယူးမဆိုင်ဘူးမင်းတို့အဲ့ဒီမှာပြောချင်တာပြောလှုပ်ချင်လို့တို့တော့လှုပ်ချင်လို့မှာပဲဆိုတဲ့ပုံစံမျိုးလည်းပဲရောက်တယ်မှောက်ဘူးလားအာခံတဲ့ပုံစံမျိုးလည်းဖြစ်နေတယ်အဲ့တော့
ဟုတ်ကဲ့
ဒီလိုအခြေအနေမှာဆိုရင်ဒီလိုလှုပ်လာတာဟာဒီကုလသမဂ္ဂဘက်ကနေပြီးတော့ဒီအစတုန်းကမြန်မာနိုင်ငံကိုအရေးမယူခြင်းဘူးဆိုတဲ့နိုင်ငံတွေကတောင်မှပဲဟလာအမြင်ပြောင်းလာနိုင်တဲ့အခြေအနေမျိုးဖြစ်မလာဘူးလားဗျကိုမင်းသမီးလို့ထင်လဲ
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်မြန်မာကတော့ဒီမြန်မာစစ်အစိုးရအနေနဲ့ခုကိစ္စတော့ဒီအနဲ့ထွေးရမယ့်ကိစ္စကိုပစိမ့်နဲ့ပောက်တလို့လုတ်တလို့ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်ဟိုအထူးသဖြင့်ပေါ့လေမစားခင်မှာကျွန်တော်ဒီကျောင်းသားကောင်းဆောင်တချို့နဲ့စကားပြောခဲ့ရတယ်အဲတူတူဒီနောက်ပိုင်းလူငယ်တွေနဲ့လည်းကျွန်တော်စကားပြောရတယ်အဲ့လိုစကားပြောကြည့်တဲ့အခါမှာဒီမစားခင်ကာလထဲမှာပေါ့လေဒီပြည်ရင်းမှာသာမကပဲဒီနိုင်ငံတကာမှာပါဒီကြဲကြဲတန်းတန်းပါဝင်နိုင်မယ်ဒီလှုပ်ရှားမှုတစ်ခုဖြစ်လာဝယ်ရှိရတယ်လို့ကျွန်တော်ကအရင်ကပြောပြရတာရှိပါတယ်ဒီလှုပ်ရှားမှုကိုဘယ်လိုပုံစံမျိုးနဲ့လုပ်မလဲဆိုတော့သူတို့အကျိတ်နဲ့ဆွေးနွေးနေကြတယ်ပြည်ရင်းမှာလည်းကျေရိုးသာဒီလိုလှုပ်ရှားမှုဖြစ်လာမယ်ဆိုရင်ဒီနိုင်ငံရေးလှုပ်ရှားသူတွေကမကဘူးနိုင်ငံရေးပါတီအဖွဲ့အစည်းတွေကမကပဲနေဒီပညာရှင်တွေအနုပညာရှင်တွေဟလာပြည်ထောင်ကစံတမန်တွေပြည်ဟန်တံတော်တွေပါပါဝင်နေဒီတော်တော်ကျယ်ကျယ်နဲ့လှုပ်ရှားမှုတစ်ခုကိုသူတို့ဆောင်ရွက်ဖို့စီစဉ်နေကြပါတယ်အနာတွေပဲဒီလှုပ်ရှားမှုကိုသူပြည်ပမှာလည်းဒီအကျယ်ကျန်းပေါ်လေလုံနိုင်ဖို့သူတို့ညှော်လင့်နေကြပါတယ်အဲ့တော့ဒီလိုမျိုးသာပေါ့လေဒီကျောင်းသားကောင်းဆောင်တွေလွတ်မြောက်ရေးအတော်ဆန်းစုကြည်လွတ်မြောက်ရေးအဲ့ဒီကနေပြီးတော့ဒီတိုင်းပြည်မှာအမျိုးသားညီညွတ်ရေးပေါ်ထွန်းရေးအတွက်ဒီငင်းကြရေးလှုပ်ရှားမှုတွေဗမာပြည်မှာခုနကျောင်းသားကောင်းဆောင်တွေပြောတဲ့စကားနဲ့ပြောရမယ်ဆိုရင်အားလုံးပါဝင်နေမဲ့လှုပ်ရှားမှုမျိုးတွေကိုပေါ်လာဖို့အတွက်အခုလိုမင်းကွန်နယ်တို့ကိုဖမ်းတဲ့ပြဿနာကမိဘွားလိုဖြစ်သွားစေမယ်ဆိုရင်စေအစိုးရအတွက်ကတော့ပြည်ရင်းမှာပဲ တကယ်လို့ဒီအဲ့နဲ့ထွင်ရမယ့်ကိစ္စကိုပစိမ့်နဲ့ထွင်လို့ဟလာကိုကိုကိုကိုရှုကိုပတ်တဲ့ခင်ဟလာကိုတွင်ကိုတူးတဲ့ကိမျိုးလေးဖြစ်သွားနိုင်တယ်လို့သုံးသပ်မှုလည်းရှိပါတယ်အဲဒါအပြင်ဒါကဒီចောင်းသားကောင်းဆောင်ဘိုင်းကနေပြီးတော့သူတို့ရင်းချက်မှုရှိရှိနဲ့ပြင်ဆင်မှုရှိရှိနဲ့သူတို့လုပ်နေကြတဲ့ကိစ္စတွေပါအဲဒါအပြင်ကျွန်တော်ဒီကနေ့ပဲဒီတကုံတက္ကသိုလ်တို့ဒီကျွန်တော်မော်လမြိုင်တက္ကသိုလ်တို့ဒီမူဝင်ပေါ့လေအစိုးရနည်းပညာတက္ကသိုလ်အဲ့ဒီတက္ကသိုလ်ကောလိပ်တွေကလူငယ်လေးတွေပေါ့လေဟုတ်လားအဲ့ကလေးလေးတွေနဲ့ကျွန်တော်စကားပြောဖြစ်ပါတယ်အဲ့လိုလူငယ်လေးတွေနဲ့စကားပြောဖြစ်တဲ့အခါမှာလဲသူတို့အများစုကသူတို့တက္ကသိုလ်တွေမှာဒီကိစ္စနဲ့ပတ်သက်ပြီးတော့စာထုတ်တာတွေပညာချက်ထုတ်တာတွေသူတို့လုပ်နေကြတယ်ကျွန်တော်ကြားပါတယ်ဒါအပြင်သူတို့တွေကလည်းလူငယ်ပြည်ပြည်ပေါ့လေလူငယ်ဆန်းဆန်းလှုပ်ရှားမှုတွေလုပ်မယ်လို့ကျွန်တော်ကဟိုပြောတာဆိုတာရှိပါတယ်ဒီကိစ္စတွေကိုကျွန်တော်တို့ကတကယ်မဖြစ်သေးတော့ကြောင့်မို့အပြင်မပြုတ်နိုင်သေးတော့ကြောင့်မို့ကျွန်တော်မထုတ်လက်ပါဘူးဒါပေမဲ့ကျွန်တော်ပြောချင်တာကဘာဖြစ်နေလဲဆိုတော့အလားအလာဟာအလုံးကိုသွေးစုအောင်ဟိုဒေါသထွက်အောင်စိတ်ဆိုးအောင်နောက်ဆုံးမှရွေးစရာမရှိတဲ့အခါကျတော့ကဲဒါဖြစ်နေလို့တယ်ကွာဆိုတဲ့အနေနဲ့သူချစ်အောင်လို့အာနာပဲများကတွန်းပို့တယ်လို့ဖြစ်နေပါတယ်အဲဒါကြောင့်မို့ကျွန်တော်အနေနဲ့ဟိုမြင်တာကတော့ဒီအနာပညာဟာအခုလုပ်နေတဲ့ကိစ္စတော့ဖြင့်အဲ့နဲ့ထွင်ရမယ့်ကိစ္စကိုပစိမ့်နဲ့ပေါက်တယ်လို့ဖြစ်နေလို့ကျွန်တော်ထင်ပါတယ်။အချိန်ထဲမှာပဲဂယုဆိုင်မိတာတကူကတော့ကျွန်တော်စကားပြောဖြစ်တဲ့ကျောင်းသားကောင်းဆောင်တွေအကုန်လုံးကအင်ပတာမစိတ်သက်ခိုင်မာပြီးတော့သူတို့ဟာတွေးပြနေတာမရှိဘူး။လှုပ်တဲ့လှုပ်ထိုက်တာကိုဟလာသစင်စင်းနဲ့ဟလာတရက်စီလှုပ်တော့ကျွန်တော်တွေ့ရပါတယ်။သူတို့မှာလုပ်ငန်းစဉ်ရှိရောလဲကျွန်တော်တွေ့ရပါတယ်။ဒါကြောင့်အနာပိုင်များအနေနဲ့လက်ရှိကျောင်းသားများရဲ့ရင်းချက်မှုနဲ့တတိကိုရှော့မတက်ဖို့လိုပါလိမ့်မယ်။အဲ
ခုဟာကကျွန်တော်တို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဗမာကိစ္စကိုအရေးယူဆောင်ရွက်တော့အနေထားရှိတယ်။အဲတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်မှုတွေလှုပ်လာမယ်။ဘာတွေလှုပ်လာနိုင်လဲပေါ့ကျွန်တော်တို့စဉ်းစားတဲ့အခါမှာဥပမာကိုယ်စလေတွေတက်တာတို့ဟလာကျွန်တော်တို့ဒီနိုင်ငံရေးတည်ဆုံဆွေးနွေးတွေဖြစ်လာအောင်ပြန်လုပ်တာနောက်အနေဆုံးတော့ဖန်ဆူဂျီကိုလွှတ်ပေးရတာအနောက်ကဒီတက်ပို့ပြီးမြင့်လာမယ်ဆိုရင်ကျွန်တော်တို့ဟိုစီးပွားရေးပိတ်ဆို့တာနောက်ဒီတက်ပို့ပြီးတော့အမြင့်ဆုံးချင်ရတော့စီးရေးရကျွန်တော်ဆွတ်ဖက်တာဒါကကုလသမဂ္ဂလုံခြုံရေးကောင်စီကိုရောက်တာကျွန်တော်တို့ဒီအခန်း9ပေါ့နော် Chapter 7နောက်ကကျွန်တော်တို့အပိုက်ဟိုဟာ47 52ဒီအရာပမာတရားဒီလုံခြုံရေးကောင်စီစီးပွားကိုအာဂျင်ဒါတစ်ခုနဲ့ဝင်လာတာဟလာဒီအမေရိကန်နိုင်ငံသားမကြီးကလည်းပြောထားတယ်ဗမာပြည်စီကိစ္စဒီဗမာပြည်တွင်းရေးမဟုတ်တော့ဘူးနိုင်ငံတကာရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးချိတ်ချောက်နေပြီလို့သူကပြောပြီးတော့ဒီအာဂျင်ဒါကိုတင်လာတာအဲ့ဒါကို10နိုင်ငံကမဲပေးတယ်တန့်ွက်တဲ့နိုင်ငံတွေလည်းရှိတယ်ဒါပေမဲ့ဒါဟာပါဘူးပြနေ17နှစ်သာလုံးဖြစ်နေတဲ့ဗမာပြည်ရဲ့ပြဿနာဗမာပြည်ပြဿနာမဟုတ်တော့ဘူးနိုင်ငံတကာအသိကိုပါတက်လာပြီဆိုဒီအချက်ကြီးကအမတန်မှဟိုကျွန်တော်တို့အတွက်ပေါ့ကျွန်တော်အမတန်မှဝမ်းသာအားရဖြစ်မိတဲ့အချက်ဟလာဒါဟာကျွန်တော်တို့အမားပြတ်တနာကိုတစ်ကမ္ဘာလုံးမှာဝင်ရောက်ကြတော့မဲ့အနေထားကိုရောက်လာပြီဆိုတာကတရားဝင်တာပြလိုက်တာအရေးကြီးဆောင်ရွက်မှုပိုင်းအားဒီဂရီမြင့်တာနေနာဒါပြတ်တနာမရှိဒါကျွန်တော်တို့ issue ရှိနေပြီဆိုတာကိုစပြီးတော့ဒါပြလာတဲ့အပိုင်းနဲ့နောက်တစ်ပိုင်းကကြတော့ကျွန်တော်တို့ဒီနေ့ဗမာပြည်မှာစီးပွားရေးလောကမှာပဲဖြစ်ဖြစ်အနုပညာလောကဟလာကျွန်တော်တို့သာသနာပြုနေတဲ့ပုံကိုယ်တွေပဲဖြစ်ဖြစ်ယဟန်တန်ကားတွေကျောင်းသားတွေအကုန်လုံးဟာဟလာတို့နိုင်ငံရေးနဲ့မဖက်သက်ခြင်းဘူးဟလာအကြောင်းဟိုပညာရေးတက်တက်ပဲလှုပ်ချင်တယ်ဟလာကိုယ့်ရဲ့သာသနာ့ပြုလုပ်ငန်းလေးနဲ့ပဲကိုလှုပ်ချင်တယ်ဟလာတိုင်းပြည်ကြီးပွားထုတ်တက်ဖို့လူတွေအားလုံးကောင်းစားဖို့အတွက်စီးပွားရေးလှုပ်ချင်တယ်ဘယ်လိုပဲကိုပိုင်ဟလာညှော်လင့်ချက်တွေဆန္ဒတွေရှိကုန်တယ်တစ်ချိန်မှာတော့လမ်းတုံးမှာကျွန်တော်တို့အားလုံးကရောက်လာတော့လေကျွန်တော်တို့အားလုံးကလမ်းဆုံကိုရောက်လာပြီအဲ့တော့ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေရောဟလာရဟန်းတန်ဃာတွေရောအနုပညာရှင်တွေရောစီးပွားရေးသမားတွေရောဒါအပြင်စစ်ဆိုးရပါကျွန်တော်တို့ဒီလမ်းဆုံကိုရောက်လာတယ်ဆိုလိုတာကကျွန်တော်တို့ဒီတဲ့ဟိုကောင်းလဲဆိုတော့ဒီကြောဥကြီးတခုတည်းမှာရေရတဖြည်းဖြည်းခါးချောက်လာပြီဒီရေခါနဲ့မှသားကောင်းတွေအကုန်ပြန်ဆုံလာကြပြီအကုန်လုံးကကျွန်တော်တို့ဒီရှိတဲ့ survival of fitness ပေါ့ကျွန်တော်အသက်ရှင်ရပ်တည်ရေးအတွက်ကျွန်တော်တို့ကတခုခုကိုဆုံးဖြတ်တော့မယ်အနေထားရောက်လာတယ်စေအစိုးရကိုလည်းဒီအနေထားကိုတွန်းပို့လာတယ်ဒါကလည်းတကယ်ဒီဟိုနေရာမှာပါပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရုရှားမှာ1989ရုရှားပြိုကျတဲ့ကိစ္စတွေဂျာမနီအရှေ့ပါလင်တိုင်းကြီးပြိုကျတဲ့ကိစ္စတွေအားလုံးဟာနောက်ဆုံးမှအာဏာရှင်တွေဟာဆုံးဖြတ်ချက်တခုကိုလောက်ကိုလောရတော့မနေသားကိုရောက်လာတာပါမင်းကိုနိုင်လို့ဖမ်းနေဆိုတာဟာအမှတ်တမဲ့ကိစ္စတွေမဟုတ်ပါဘူးသူတို့ဟာဒီပြောချက်ကြီးထဲမှာမလွဲမသွေသူလောက်ကိုလောက်လာတော့လေအဲ့ဒီလောက်လာတဲ့အချက်ကြီးကပဲသူတို့ဟာလမ်းမှန်ဟိုနီးလမ်းမှန်တွေဘယ်တော့မှရွေးချယ်သွားတယ်မရှိပါဘူးအဲ့ဒီသူတို့ရွေးချယ်ဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေကပဲခုနကကိုမင်းစင်ပြောသလိုပဲကျွန်တော်တို့စင်ငန်းတော်တို့ဆုံးဖြတ်ချက်တွေအလားဒီအဲ့နဲ့ထွင်ရမယ့်ဟာပေါက်စင်နဲ့ထွင်ရတဲ့ကိစ္စတွေဖြစ်တယ်အဲ့ဒီမှာပဲညီုံချုပ်ရတာပဲကျွန်တော်တို့ကျောင်းသားကောင်းဆောင်တွေဒီပြည်ရင်းမှာရှိတဲ့ရတဲ့အဆက်တွေရဆိုအမတန်မှတည်တည်ငြိမ်ငြိမ်နဲ့ပြင်ဆင်မှုရှိရှိလုပ်နေတာတွေ့ရတယ်။ဘာမှကျွန်တော်တို့ကတုံ့လုံးချောက်ချားကြရမရှိပါဘူး။ဒါဟာကျွန်တော်တို့လုပ်ကိုလုပ်ရတော့မယ့်ဟိုဒီဖြတ်ကူဖြတ်သားရတော့မယ့်ဖြစ်စဉ်တစ်ခုလို့ပဲကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဟိုကျွန်တော်တို့ကြားတဲ့သတင်းတွေတည်းမှာပေါ့လေဒီအစိုးရသတင်းထုတ်ပြန်တဲ့ဘက်မှာလည်းပဲမင်းကိုနိုင်တို့ကိုကြီးတို့ကပြည်တွင်းမှာတည်ငြိမ်မှုပြက်ပြားအောင်လုပ်နေတယ်ဆိုတဲ့ဆွဆွဲချက်မျိုးတွေဖော်ပြခဲ့တယ်လို့သိရတယ်နောက်ပြီးတော့ဒီရှစ်လေးလုံးနေပါလေနေကတော့အခမ်းအနားကျင်းပခဲ့တဲ့အခါမှာလည်းပြီးចောင်းသားကောင်းဆောင်တွေတက်တက်ကြွကြွလှုပ်ရှားခဲ့တာကိုမြင်ကြရတယ်။နောက်သူတို့ကိုလာပြီးတော့ဖမ်းဆီးခေါ်ဆောင်သွားတဲ့နေရာလည်းပဲ NLD ပါတီကသူတို့ပါတီထူထောင်တာ17နှစ်ပြည့်အမြောက်အခမ်းအနားကျင်းပမယ်နေ့အဲ့ဒီအခမ်းအနားမှာဒီကိုမင်းကိုနိုင်တို့ကသွားပြီးတော့တက်ရောက်ဖို့လို့လည်းပဲအစီအစဉ်ရှိပြီးသားဒါကိုဒီအစည်းအဝေးမတက်နိုင်အောင်လို့သူတို့လက်ဦးအောင်လာပြီးတော့ကောဆောင်ထိမ့်သိမ့်သွားတယ်လို့လည်းပဲကျွန်တော်တို့တွေးထင်မိတယ်ခင်ဗျကဲဒီကိစ္စနဲ့ပတ်သက်ပြီးကိုဝင်းမြင့်နိုင်ရောဘယ်လိုများပြောချင်ပါသေးလဲဗျာ
ဟုတ်ကဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကောင်းဆောင်နေနဲ့ကျွန်တော်တို့ဒီအကြောင်းသားကောင်းဆောင်နေနဲ့ကဟိုးအစောပိုင်း၈လေးလုံးကာလမှာတိတ်အချိန်များများမရခဲ့ကြဘူးဗျာတွေးဆောင်ရဖို့ဆွေးနွေးကြဖို့နောက်တစ်ခုကလည်းအဲ့ဒီကာလမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ၈လေးလုံးလူလူလှုပ်ရှားမှုကြီးပေါ်မှာပဲအဓိကအားပြုပြီးပြောဆိုဆွေးနွေးခဲ့ကြတာအခုဒီဘက်နောက်ပိုင်းကာလမှာသူတို့တို့ရဲ့ဆွေးနွေးမှုတွေကဒီရွေးကောက်ပွဲရလက်ပေါ်မှာဆွေးနွေးတာတွေပြည်ရင်းစစ်အကြောင်းကိုဆွေးနွေးတာတွေအမျိုးသားညီလာခံအကြောင်းဆွေးနွေးတာတွေကနေစပြီးအမျိုးသားပြန်လည်ရင်ညာစစ်ရေးကိစ္စတွေအထိပါသူတို့ဆွေးနွေးကြတာဆိုတော့အင်မတန်ကိုဒီတကယ်အမျိုးသားနိုင်ငံရေးလမ်းကြောင်းပေါ်မှာကိုမင်းကိုနိုင်တို့အင်အားစုတွေနဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်တွေအားလုံးဟာဟိုတဖြည်းဖြည်းညှိနှိုင်းဆွေးနွေးမှုတွေရှိလာကြတာဖြစ်ပါတယ်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကလည်းပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီနဲ့ပတ်သက်လို့တစုံတရာလုပ်ငန်းစဉ်တချို့အချိန်ကာလတစ်ခုမှာသူတို့တွေကထုတ်ပြန်ကြေညာပါမယ်လို့ခြေပိုင်းနေမှာပြောခဲ့ထုတ်ပြန်ခဲ့ဘူးတာရှိတဲ့အခါကျတော့ဒီနာဘအနေနဲ့တကယ်တမ်းဒီစိုးရိမ်ပေါ်ရာအခြေအနေတွေကတော့ကျောင်းသားကောင်းဆောင်တွေရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကောင်းဆောင်တွေရဲ့တွေးဆုံမှုတွေဟာနိုင်ငံရေးလမ်းကြောင်းအမြင့်မတန်မြင့်မားတဲ့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီရဲ့လှုပ်ရှားမှုဆိုင်ရာနိုင်ငံရေးလမ်းကြောင်းတစ်ခုခုစီကိုတစ်ချိန်မှာဆက်သွားလိမ့်မယ်လို့သူတို့စိုးရိမ်ထိတ်လန့်စရာအခြေအနေတွေရှိတယ်လို့ကျွန်တော်တို့လည်းသိရပါတယ်ခင်ဗျာအဲ့ဒီကကြတော့ခင်နိုင်တာကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးလှုပ်ရှားမှုနဲ့ဒီနိုင်ငံရေးလမ်းကြောင်းကိုဒီလိုခန်းသားမျိုးတွေမှာမကြမ်းမကြာထုတ်ဖော်လေးရှိတာကြောင့်ဒီကျွန်တော်တို့အခုချိန်ဒီတည်ပြုလို့မရသေးတဲ့အနေထားတွေရတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်ကြေညာစရာတချို့ရှိနေတယ်လို့တော့ကြားသိရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ပေါ့လေအခုကိုမင်းကိုနိုင်တို့ကိုဖမ်းဆီးပြီးတဲ့နောက်ပိုင်းမှာအဓိကပေါ့လေစိုးရင်စရာနှစ်ခုကျွန်တော်စဉ်းစားမိပါတယ်။တစ်ခုကတော့ဒီစစ်အစိုးရဟာဒီမတည်ငြိမ်မှုတွေကိုတမင်ဖန်ပြီးလာနိုင်တဲ့ကိစ္စပါပဲ။ဒီလွန်ခဲ့တဲ့ရက်ပိုင်းကပဲကျွန်တော်ပြည်လမ်းမှာရှိတဲ့ PPC မှာဘုံတွေ့ရဆိုပြီးတော့ရုပ်သက်သက်ဖြစ်တာကိုကျွန်တော်ကြားရပါတယ်။ဒါအပြင်ဒီကာလတွေမှာလည်းဒီရက်ွက်တွေထဲမှာပဲမြို့နယ်တွေထဲမှာပဲမတည်ငြိမ်မှုတွေဖြစ်တဲ့ဟာအတန်းဖက်သမားတွေလာမယ်ဆိုပြီးတော့အာဏာပိုင်တွေကတီးတိုးတော်လည်းကောင်းရောင်းတော်လည်းကောင်းဟာဖြန့်ချိနေတာကိုကျွန်တော်ကြားရပါတယ်။အဲဒါရောကကျွန်တော်မြင်တာကဒီမတားခင်မှာဟလာဘုံကွဲတာတို့ဟလာအတန်းဖက်တိုက်ခိုက်တာတို့ကိုအာဏာပိုင်များကိုယ်တိုင်ကတော့လကောင်းတစ်ခုခုတစ်စုံတစ်ခုတော့အင်အားစုတွေရောလကောင်းလုတ်ပြီးတော့မတည်ငြိမ်မှုတွေပိုဖြစ်လာမယ်ဆိုရင်လက်ရှိကျောင်းသားကောင်းဆောင်တွေကိုထိန်းသိမ်းမှုဟလာဖမ်းဆီးမှုကိုဟလာမတည်ငြိမ်တဲ့တကြောင်မှုပြန်မလွတ်သိမ်းနိုင်မှုဆိုပြီးတော့ဆက်ဖမ်းတာလည်းဖြစ်နိုင်ပါတယ်ဒါမှမဟုတ်လို့ရှိရင်လည်းမတည်ငြိမ်မှုအကြမ်းဖက်မှုတွေကိုအစုံအစုံအထိဟလာအာဏာပိုင်များကလာဖန်ပြီးပြီးတော့ဒီအမျိုးသားညီလာခံကိုရဆိုင်ဖို့လို့ဒါမှမဟုတ်လို့ရှိရင်လည်းဒီနိုင်ငံရေးချွတ်ဆင်ကိုတစုံတရာအချိန်ဆွဲဖို့လို့စူးစမ်းနေတာရှိပါတယ်။အဲ့လိုစူးစမ်းတဲ့အခါမှာဒီတောင်းသားများလူငယ်များနိုင်ငံရေးအင်အားစုများကိုအပြစ်ပုံချပြီးတော့ဒါတွေကြောင့်မတည်ငြိမ်လို့လာဆက်ပြီးတော့ထိန်းထားရပါတယ်လို့သူတို့အစဉ်ကြီးပြနေပါတယ်။ဒါကြောင့်မို့ဒီလိုမျိုးပေါ်လေမတည်ငြိမ်မှုတွေကိုတမင်ဖန်ပြီးလာမယ်ဆိုရင်တော့ဒါအင်မတန်မှမှားခြင်းနဲ့တိုက်ပြီးဆိုအင်မတန်မှစိုးဝါမယ်ဆိုတော့အာဏာပိုင်များတည်ဆားတတ်ပါတယ်။နောက်တစ်ခုကတော့ဒီကျောင်းသားကောင်းဆောင်တွေဓမ္မဥစေအားစုကိုဖမ်းတဲ့အခါမှာဒီမထားခင်မှာ NLD တွေကတက်ကြွတဲ့လူတွေ NLD တွေကကြောရဲဆူရဲလှုပ်ရဲခံရဲရှိရဲလူတွေကိုလည်းဖမ်းလာမယ်လို့ကျွန်တော်သတင်းတွေကြားရပါတယ်။အထူးကတော့ဓမ္မဥဖြစ်လာနိုင်တယ်လို့ဟာတွေးဆနေကြတာရှိပါတယ်။တခါဒီလိုလူတွေကိုအများကြီးကိုဖမ်းပြီးလို့ရှိရင်နောက်တစ်ချက်လာနိုင်တဲ့ခုကတော့ဒီလူတွေကိုခွဲပြီးတော့ပြန်ထွက်တာဖြစ်နိုင်ပါတယ်။သူတို့ကိုဟာတချို့ကတော့ပြန်မလွတ်ပဲထားမယ်။တချို့ကတော့အမျိုးသားညီလာခံဟာပြီးတဲ့အထိဆက်ထိန်းထားမယ်တချို့ကတော့ဟလာပြန်ထွက်မယ်အဲ့လိုလွတ်ချင်းအားဖြင့်ဒီမိုကရေစီလှုပ်ရှားသူတွေထဲမှာရုံထင်းတောင်းထင်းဖြစ်ပြီးတော့ဟိုလူကတော့ဖြင့်ပြန်လွတ်တယ်အဒါအဒီလူသဘောကပြောင်းလို့လားအဒီလူကတော့ဖြင့်ပြန်မလွတ်ဘူးဘာကြောင့်လဲအဲ့လိုမျိုးပေါ့လေလူတွေကိုခွဲလွတ်တဲ့အနည်းနဲ့လေအာဏာပိုင်များကတပ်တနာများပြည်ပခါများပုံမှုရှုပ်ထွေးအောင်လုပ်နိုင်ပါတယ်အာဏာပိုင်များအနည်းနဲ့တပ်တနာတွေကိုရှုပ်ထွေးအောင်လို့အကြမ်းဖက်မှုများတမင်ဖန်တီးတာဟလာအတိုက်အခံများတဲ့မှာအကွဲပြားဖြစ်အောင်လို့ဖန်တီးတာမျိုးကိုလုပ်မယ်ဆိုရင်ဒါမာရွန်းနဲ့လမ်းကြောင်းဘက်ကိုသွားတာဖြစ်နေတယ်။ဒါကြောင့်မို့အခုချိန်မှာဟာတောင်းသားကောင်းဆောင်တွေကိုပြန်လွှတ်ပြီးတော့ဒီမြန်မာနိုင်ငံပြည်ထောင်စုမှလည်းဒီလူမျိုးရင်းကောင်စီမှဆက်ပြီးတော့ဟလာဒီတက်ဆိုးမရှိအောင်လို့ဒီမြန်မာနိုင်ငံပြည်ထောင်စုကိုလည်းမြန်ဖြည့်ရှင်းနိုင်အောင်လို့ဆက်ဆက်ဆွေးနွေးပြီးတော့ညှိနှိုင်းမယ်ဆိုရင်တော့အကောင်းဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ကျွန်တော်အခုကွန်မင်းစင်ထောက်ပြတဲ့အချက်တွေကိုပဲကျွန်တော်ဖြည့်ဆက်ဆွေးနွေးခြင်းနဲ့အဲ့ဒါတော့ဆက်ဆိုးအနေနဲ့ကတော့ကျွန်တော်တို့ဒီ သူဖမ်းဆီးမှုပေါ့နော်သူသူဖမ်းဆီးတာတရားမျှတမှုရှိတယ်ဆိုတဲ့ပုံစံကြီးလောက်လာနိုင်တယ်ဒါလည်းကျွန်တော်88လောက်လုံးမှာလောက်လာခဲ့တယ်လေဟဲ့လားစူပူတောင်းကြမှုတွေဖြစ်လာတယ်မတည်မငြိမ်တွေဖြစ်လာတယ်ဒါကြောင့်ဖမ်းဆီးရတာပါအဲနောက်တစ်ချက်ကလည်းအားလုံးကိုယုံကြည်ကြောင်နေဖြစ်အောင်ကျွန်တော်တို့ကောင်းကောင်းတို့သိခွဲထွက်တယ်ဒီလူကတော့ဖြင့်နားလည်မှုယူလာတယ်လို့လို့ဒီလူကဖြင့်အပြေးလို့ဆိုလို့ကျွန်တော်တို့ကတော့ခုက88နှစ်ကာလမှာသုံးဖြတ်ချက်အခိုင်အမာချထားတာဒီကောင်းကောင်းတွေကျွန်တော်ကျွဲ့မဲ့ယုံကြည်တယ်ကိုမင်းစရာကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွဲနောက်ကိုပြုံးချိုးဒီရဲဘော်တွေပုံမှာကျွန်တော်တို့ကတသားတည်းဖြစ်နေပြီအဲ့ဒါတော့သူတို့ပြောကျင်တယ်သူတို့ပုံကျွန်တော်တို့ဘလို့နဲ့မှကျွန်တော်တို့သိခွဲလို့မရတော့ဘူးနောက်တစ်ချက်ကကြတော့ဒီလိုယုံထင်ကြောင်ထင်နေဖြစ်အောင်နောက်တစ်ခုကမတိမငြိမ်နေဖြစ်အောင်ဘယ်လိုပဲဖန်တီးလာဖန်တီးလာနိုင်ငံရေးပြဿနာကိုအေးအေးချမ်းချမ်းဟလာလမ်းကြောင်းမှမရွေးဘူးဆိုရင်တော့ကျွန်တော်တို့ကလမ်းဆုံးကိုရောက်နေပြီစစ်ဆိုးအတွက်အချိန်မရှိတော့ဘူးမျိုးသားညီလာကိုထပ်ချစ်ဖြေပါချွေးလို့ရတယ်သူတို့သဘောပဲဒါပေမဲ့စစ်ဆိုးကတစ်ဖွဲ့လုံးအသက်အတွက်အချိန်မရှိတော့ဘူးဟိုလမ်းကြောင်းမှန်မှန်ကန်ကန်နဲ့လျှောက်ပါလို့ပဲကျွန်တော်ဒီနေရာနေစပီးပေးခြင်းနဲ့တိုက်တွန်းခြင်းနဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမိုးစည်းဆရာခင်ဗျာကျွန်တော်တို့ဒီသကဝိုင်းအတွက်ကျွန်တော်ရတဲ့အချိန်ကဒီကျွန်တော်နိုင်ဝက်တာတာရှိတဲ့အတွက်ကြောင့်ဒီသကဝိုင်းကိုကျွန်တော်ဒီမှာပဲနေကုန်းချုပ်ပါလိမ့်မယ်အခုလိုဒီ88မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွဲကိုမင်းစရာနဲ့ဒီကိုပြုံးချိုတို့နော်ငါးဦးကိုထင်းထင်းထားတာဆိုလို့ရှိရင်တို့ဟာဒီအရင်တုန်းကလည်းပဲထောင်ထဲမှာနှစ်ရှည်လာများနေခဲ့ရပြီးပြီအခုပြန်လွတ်လာပြီတဲ့အချိန်မှာလည်းအမျိုးသားပြန်လည်ရင်ကြားစေရေးဒီတွေ့ဆုံဆွေးနွေးရေးကိုလုပ်ပါဆိုပြီးတော့သူတို့ကကြိုးပမ်းနေကြတဲ့ခေါင်းဆောင်တွေဖြစ်ကြပါတယ်အဲ့တော့အခုဒီလိုသူတို့ကိုအကြောင်းတစုံတရာမပြနိုင်မင်းနဲ့ဖန်စီထိမ့်သိမ့်ထားတာအဖြစ်အကုန်လုံးကဘာကလည်းပဲဝိုင်းပြီးတော့ပြစ်တင်ရှုံချစကားပြောနေကြပါပြီအဲ့တော့နောက်ထပ်ဒီရက်ပိုင်းမှာဘယ်လိုဆက်ပြီးတော့ဖြစ်လာမယ်ဆိုတော့ကျွန်တော်တို့စောင့်မျှော်ကြည့်ရမှာပါပါပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့်88လူလူအောင်ကြွားမှုចောင်းသားကောင်းဆောင်တူဖြစ်သူကိုမိုးသီးစွန်ပြီးတော့အမေရိကန်ပြည်ထောင်စုမှရောက်ရှိနေတဲ့လူပောင်တဲ့ပါတီကနိုင်ငံရေးအကျဉ်းသမားဟောင်းကိုဝင်းမြင့်နိုင်နဲ့ထိုင်းနိုင်ငံက RFA ဝိုင်းတော်စားကိုမင်းစင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြတယ်ခင်ဗျာသောတာရှင်ပရိသတ်အပေါင်းကိုစိတ်နှစ်ဖြာကျမ်းမာရှင်လန်းကြပါစေခင်ဗျာ